မေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ချာလော့တ်မြို့ဗဟိုအကျဉ်ထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒီကရင်ဒုက္ခသည်ကိုထွန်းလွန်စင်ကိုပြီးခဲ့တဲ့သတင်းပတ်တည်းမှာတရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့တရားရုံးမှာတော့အမှုကိုဆက်လက်ရင်ဆိုင်ရမှာဖြစ်ပါတယ်။နောက်ဆုံးအခြေအနေကိုပြောပြချင်ပါတယ်။ပြည်တိုင်းသားဒုက္ခသည်ကိုထွန်းလွန်စင်ကိုပြီးခဲ့တဲ့သတင်းပတ်တည်းရှာလော့မြို့ဗဟိုအကျဉ်ထောင်ကနေပြန်လွှတ်ပေးလိုက်ပြီဖြစ်တယ်လို့ဒုက္ခသည်တွေအမေရိကန်ကိုလာဖို့ကူညီပေးနေတဲ့ Episcopal Migration Ministry ဘာသာရေးအဖွဲ့တာဝန်ရှိသူ Miss Deb Blackwood ကပြောပါတယ
်။ Yes, he is currently out of jail. It's been, I think it was last week, living in a community where there are other people.
အခုတော့သူအကျဉ်းထောင်ထဲမှာမဟုတ်တော့ပါဘူး။ပြီးခဲ့တဲ့ပတ်ကပဲထွက်လာတာပါ။သူတယောက်တည်းပဲအထီးကျန်လည်းဖြစ်မနေတော့ပါဘူး။သူနဲ့ဘာသာတူလူမျိုးတူအတိုင်းဝန်းတွေကြမှာနေနေရပါပြီ။သူ့လုံခြုံရေးအတွက်သူ့မှုနဲ့ပတ်သက်တဲ့တခြားအချက်လက်တွေကိုတော့ကျွန်မဘာမှမပြောလို့ပါဘူ
း။အသက်22နှစ်အရွယ်ကိုထွန်းလွန်စိန်ဟာထိုင်းနိုင်ငံမဲလာဒုက္ခသည်စခန်းမှာကလေးကဆေးကုသမှုခံယူနေသူဖြစ်တာကြောင့်သူ့ရှိနေရဲ့ရှောင်လှဲချက်တွေအရကိုထွန်းလွန်စိန်ရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအခြေအနေကိုငဲ့ကွက်ပြီးအကျဉ်းထောင်ကနေအာမခံနဲ့ပြန်လွှတ်ပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပုံရာကြောင့်ကိုထွန်းလွန်စိန်ရှာလော့မြို့အကျဉ်းထောင်မှာရှိစဉ်စကပြန်အဖြစ်ကူညီဆောင်ရွက်ပေးခဲ့သူစောခုထုက VOA ကိုပြောပါတယ်
။ပြီးခဲ့တဲ့ဒီပိုက်လောက်ကသူ့ကိုအဲ့ဒီတရားရုံးကနေလွတ်လိုက်တာ။တရားသေးတော့မဟုတ်ဘူး။သူ့မှာယုံကျင်းနေရှိသေးတယ်လို့ပြောပါတယ်။ဆိုတော့သူ့ကိုအခုတော့အာမခံနဲ့လွတ်ထားတဲ့သဘောရှိပါတယ်။သူ့ယုံကျင်းနေအတွက်ကလည်းသူ့မှာနည်းနည်းလေးရှိအခက်အခဲရှိတာကသူ့အတွက်တော့စကပြန်မရှိဘူးဖြစ်နေတယ်ဟုတ်ဒီတရားရုံးမှာသုံးမဲ့စကပြန်တရားဝင်စကပြန်ပေါ့နော်သူအပ်တဲ့အတွက်အဲ့ရအတွက်လည်းသူတို့ကအဲရှာနေရတာပေါ့နော်သူရဲ့ယုံကျင်းနေတဲ့ရှိသေးတယ်လို့ပြောတယ်ကျွန်တော်ထင်တာတစ်ခေါက်တော့မဟုတ်နိုင်သေးဘူးသူအခုရှာလော့မှာရှိပါတယ်ကျွန်တော်တို့ဒီဒုက္ခတွေကိုကူညီတဲ့ဒီကက်သလစ်ဌာနကအေဂျင်စီကနေပြီးတော့သူ့ကိုရှာလော့ကဘာအပတ်မန့်တစ်ခုငားရပေးတယ်လို့သိရတယ်ကျွန်တော်အဲ့ဒီမှာသွားတွေ့တယ်ဆိုတော့သူအိတ်ခန်းအပါတ်မန့်မှာသူတယောက်တည်းနေတယ်သူကြည့်ရတော့လောလောဆယ်တော့အချိန်အစင်ပြေပါတယ်ချင်းမင်းပါလေကောက်ကိုချက်စားတတ်တယ်ဆိုတော့လေ
ဆိုတော့သူ့ရဲ့ကျမ်းမာရေးအချိန်နေရောဘယ်လိုမြင်ရပါသလဲ
ကျမ်းမာရေးကကောင်းတယ်သူ့အတွက်ကျကျမမှာပဲသူ့ကိုမေးကြည့်တဲ့အခါမှာလည်းဟိုအဖြေကတော့ဒါလည်းမဖြေနိုင်ဘူးဒါပေမဲ့သူကတော့ဖြစ်ချင်းဖြစ်နိုင်ရင်တော့သူ့အမိနဲ့ပဲစကားပြောချင်တယ်အဲ့ဒီညမှာကျွန်တော်ခေါ်ကြည့်သေးတယ်ခေါ်လို့မရဘူ
းဘာကြောက်လင်းပေါ်ကနေဆင်းပြေးရလဲဆိုတာမေးကြည့်သေးလားခင်ဗ
ျဟုတ်ကဲ့မေးကြည့်တာကိုအဖြေမရပါဘူးသူမေးလိုက်တိုင်းသူကတခုခုကိုတွေးနေတယ်လို့ပဲအဲသူတစ်ခါဖြေဖို့ရတော့ဖြစ်သွားလို့ဖြစ်သွားတယ်လို့ပဲသူဖြေတယ်ဆိုတော့သူ့ကိုမေးခွန်းတစ်ခုခုကိုတေးချမေးကြည့်လိုက်ရင်သူမဖြေနိုင်ဘူးဖြစ်နေတယ်အဲကြည့်ရတဲ့ပုံစံကတော့သူလည်းပြောပြတယ်သူခိုင်းဘက်မှာဒီဒုက္ခဒစကမ်းမှာနေကတော့သူစေးတွေပါတောက်ရတယ်လို့သူကိုယ်တိုင်ပြောတယ
်ကိုထွန်းလုံစိန်မှာဇနီးနဲ့ကလေးငယ်ရှိပြီးလောလောဆယ်မေလာဒုက္ခတဲ့စခန်းမှာနေထိုင်နေကြောင်းအကြခင်သူတို့အမေရိကန်ပြည်ထောင်စုကိုရောက်လာမယ်လို့မျှော်လင့်ထားကြောင်းစောခုထုကပြောပါတယ
်သူရဲ့အမျိုးသမီးနဲ့သူကလေးကကျွန်တော်ထင်တာဟိုမှာအချိန်မှကျင်းခဲ့တယ်မကြခင်လာမယ်လို့သိရတယ်နောက်ပြီးတော့သူ့မှာဒီမှာအမျိုးတွေလည်းရှိတယ်လို့ပြောတယ်ဒီမှာဆက်သွယ်ရတယ်လို့ပြောတယ်တကယ်လို့သာဆိုရင်တရားရောက်ကအမျိုးတွေပါလေဖြစ်ဖြစ်ပေါ့နော်ဟိုသူ့ကိုလက်ခံပြီးတော့ကြီးရှုမယ်ဆိုလို့ရှိရင်တော့သူ့ကိုဒီမှာတနေရာမှာတော့အခြေချပေးဖို့ရှိပါတယ်ဟုတ်ပါဘောနော်မိသားစုတွေနဲ့ကောင်းမွန်ပြန်နေတော့ပုံမှန်ပြန်ဖြစ်သွားနိုင်ပါလေ
ကိုထွန်းလွန်စိန်ဟာမေလ25ရက်နေ့ကမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့ဒေါဂလတ်နိုင်ငံတကာလေးစိတ်ကနေအမေရိကန်လေကြောင်းလိုင်း AA ခီးစဉ်အမှတ်9/2/2နဲ့သူအခြေချနေထိုင်မဲ့ကမ်းခြေမြို့နယူးဘန်ကိုသွားမဲ့လေယာဉ်ပြန်တမ်းဖို့ပြင်ဆင်နေချိန်မှာထိုင်ရန်ကနေထားပြီးလေယာဉ်တကားမကြီးကိုသွားဖွင့်ဖို့ကြိုးစားတော့လီယင်မဲနဲ့အချားခီးတဲ့နှစ်ဦးကတားမြစ်ရကလီယင်မဲရဲ့လက်ကိုကိုက်ပြီးလီယင်ပြေးလန်းပေါ်ခုံချထွက်ပြေးခဲ့ပါတယ်။အဲဒီနောက်လီယင်ဝန်ထမ်းတွေကသူ့ကိုဝမ်းပြီးဖမ်းဆီးခဲ့ရကအမှုရင်ဆိုင်နေရတာဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာ2005ခုနှစ်ကစလို့လာရောက်အခြေချနေထိုင်တဲ့ဒုက္ခသည်ပေါင်း 25,000 ကျော်ရှိပြီးအဲဒီထဲမှာ 9,400 ကျော်ဟာမြန်မာဒုက္ခသည်တွေဖြစ်ပါတယ်။ညူပန်းမြို့မှာအခြေချနေထိုင်တဲ့မြန်မာဒုက္ခသည်ဦးရေ 1,900 ရှိတဲ့ထဲမှာအများစုကကရင်တိုင်းသားတွေဖြစ်ကြပါတယ်ခင်ဗျာ။